ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နေ့တဲ့ပြည်ကတ်တွေအတွင်းရိုင်ဂျာမွတ်စလင်တွေပေါ်လူခွင်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပြတ်မှုဖြစ်သုံးလုံးပြောဆိုရမယ့်စစ်ထီရောက်မရောက်ဆိုတာကိုမဆုံးဖြတ်ရသေးတဲ့အကြောင်းအမေရိကန်ဆွေရကပြောဆိုလိုက်ပါတယ်
As for any decision, the secretary, to my awareness, has not made any particular decision yet. But if and when he does, we'll certainly let you know and make that public.
အခုချိန်ထိသိရတော့ငွေကြေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဆုံးဖြတ်ချက်တစုံတရာမချရသေးတဲ့အကြောင်းနဲ့ဆုံးဖြတ်ချက်ချတဲ့အခါအများပြည်သူသိအောင်ထုတ်ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကဝါရှင်တန်ကတင်းနာရှင်းလင်းပွဲမှာငွေကြေးဝန်ကြီးဌာနပြောင်းရဟဲသာနော်ရက်ကပြောလိုက်တာပါ။ဒီခံပြင်းကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာလူမျိုးလုံးတပြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့အမေရိကန်တာဝန်ရှိသူတွေကြားအခြေတင်ငင်းကုန်နေစေဖြစ်ကြောင်းဝါရှင်တန်နိုင်ငံ၏လောကကြောင်ရေးသားဖော်ပြနေတဲ့ Political သတင်းဌာနကအစိုးရအတွင်းသတင်းကိုကိုးကားရေးသားခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ဖြေရှင်းရမှာပြောဆိုလိုက်ကြလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့အစိုးရရဲ့လှည့်ဝတ်သတင်းတွေပေါက်ကြားမှုတွေလည်းသတိပေးပြောဆိုလိုက်တယ်လို့အတွင်းသတင်းတွေပေါက်ကြားတာကြောင့်တာဝန်ရှိသူတွေကြားဆုံးဖြတ်ချက်ချမှတ်ရမှာအခက်အခဲတွေကြုံရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ကံပြင်းနဲ့မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတဲ့လုံခြုံရေးကင်းစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရွန်ဂျာမွတ်စလင်တွေပေါ်လူခွင်ရေးချုပ်ဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းရာရောက်တဲ့အကြောင်းကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတွေနဲ့အမေရိကန်အစိုးရကပါပြောဆိုထားပေမဲ့လူမျိုးရုံးတက်ပြတ်မှုဖြစ်သတ်မှတ်ပြောဆိုဖို့တော့အမေရိကန်အစိုးရကစဉ်းစားနေတာဖြစ်ပါတယ်ဒီမှာဆိုရတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းပေါ်ထုတ်ရေးယူတာတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်